ဖက်ကွေးရေးဆက်ဖြစ်နေတဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်တွေကမှာတောင်းနေရှိတဲ့ဒေသခံတွေအိုးပြစ်အင်ကြီးတိစောက်နေကြပြီးစားရတောင်ရင်ပြင်တောက်တုံးရင်ရှားပါတဲ့ပြဿနာပါရင်ဆိုင်နေကြပါတယ်။နေရာဒီကာလမှုရေရှားပေါမှုတန်ပိုခံရတယ်လို့ကျန်းမာရေးဆောင်ရှားမှုလည်းအားနေနေပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့တရင်ကိုမဆွမွန်ပြပြပေးပါဦးခင်ဗျာ
။ခရင်နီဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမှာလာနေချီကြပြီးတော့ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာနေ့စဉ်လိုလိုစစ်ပြေးဒုက္ခတွေတိုးလာနေပါတယ်။နေရာဒီရောက်လာပြီးမို့ဒုက္ခတွေဟာနေထိုင်စားတောက်ရေးအပြင်တောက်သုံးရေးရှားပါတဲ့ပြဿနာနဲ့ပါရင်ဆိုင်နေကြရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကနေစပြီးရေရှားပါတဲ့အခက်အခဲတွေကြုံတွေ့လာရပြီးလက်ရှိမှာတော့ရေရှားတဲ့အခြေအနေကပိုဆိုးလာတယ်လို့ဒီမော့ဆိုမြို့နယ်အရှိဘတ်စစ်ပြေးရှောင်စခန်းတာဝန်ရှိသူတို့ကပြောပါတယ်
။ကလုံးကြီးကတော့ရေရှားပါနေတဲ့ဆင်းနေရအခုချိန်မှာတော့နေရာဒီဆိုတော့လေနော်။ဆင်းနေရလေရေရှားပါနေကြနေတဲ့နေရာလေဒီတော့လို့ပေရဝီးနေတာပေါ့နော်။ဆိုတော့နေရာတောင်ပေါ်မှာဒီတခြားတော့ဟိုလက်ထက်မှာစဉ်းစားရတော့တော်တော်လေးအဝေးကြီးကိုသွားရတာပေါ့။ဒီကမှတုံပုံလေးပေါ်တော့ပါလွယ်နိုင်ကြတာပေါ့နော်။အစ်ကြီးရဲ့အိမ်ဒီကဲရှိတဲ့အိမ်လေးကိုသူတို့တဲ့ဆိတ်ချင်းလို့ဆိုတဲ့သူကတော့မကန်စွာရှိတဲ့အိမ်လေးဆိုရင်တော့သူတို့ဒီခတ်ဖို့တဲ့သူတို့တဲ့တော်လေးဆိတ်ချင်းကိုပြင်ရပါဗျ။
တောတောင်နေတဲ့ကယာယီစစ်စခန်းကနေရင်ရှိနေတဲ့နေရာလေးစီကိုသွားပြီးတော့တဲယူအသုံးပြုနိုင်မို့ဆိုရင်အနည်းဆုံးနိုင်ဝက်ကြာလမ်းလျှောက်သွားရတာပါ။ဒါကြောင့်ရေအလုံးလောက်မတုံးဆွဲနိုင်ကြဘူးလို့ပြောပါတယ်။အသက်ကြီးသူတွေနဲ့မတန်ဆန်းသူတွေပဲရှိနေတဲ့နေအိမ်လေးဆိုရင်ပိုးပြီးတော့အခက်အခဲဖြစ်ကြရတယ်လို့ပြောပါတယ်။ဒုက္ခတွေအများစုဟာနီးစပ်ရာဆွေမျိုးတွေရဲ့အိမ်နောက်ကျေးရွာတွေနဲ့တောတောင်တွေထဲမှာခိုလုံနေကြရပြီးတချို့ကတော့မိုးကာတွေနဲ့တဲထိုးပြီးနေထိုင်အိပ်နေရတာပါ။စစ်ကောင်စီတပ်ရဲ့စီးရဲလှုပ်ရှားမှုကြောင့်ဒီမော့ဆိုမြို့နယ်နေရာတော်တော်များများကဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။လက်ရှိအချိန်ထိစစ်ပြေးဒုက္ခတွေပေါင်း 5,000 ဝန်းကျင်ရှိနေပြီလို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကစစ်ပြေးရှောင်အချက်အလက်စုဆောင်းနေသူတို့ကပြောပါတယ်စစ်ပြေးဒုက္ခတွေကြားမှာလည်းဌာနနေကြပါတယ်ကျန်းမာရေးဆောင်ရှောက်မှုအားနည်းလို့စစ်ပြေးရှောင်ရင်းနဲ့အသက်ဆုံးမသွားရသူတွေလည်းများလာနေတယ်လို့ဆိုပါတယ်ကျန်းမာရေးဆောင်ရှောက်မှုမရှိတာကြောင့်အခုလက်ရှိအချိန်ထိဆိုရင်တည်ဆုံးသွားသူဟာ89ဦးထိရှိပြီလို့ပြောပါတယ်ဒုက္ခတွေအတွက်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်စားတောက်ရေးအခက်အခဲနဲ့တောက်တုံးရေးရရှိရေးကိစ္စတွေကတော့အဓိကစိန်ခေါ်မှုတွေဖြစ်နေပါတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကစစ်ပြေးရှောင်အချက်အလက်စုဆောင်းနေသူကအခုလိုပြောပြပါတယ
်ဒီကျောင်းမကြီးဆော့ဆော့မှုပိုင်းမှာပေါ့နော်သူတို့အဓိကတော့ကြားတယ်ပြီးတော့ဒုတိယကကျတော့စားရေးတောက်ရေးပေါ့နေရာဒီရောက်တဲ့ကကျတော့သူတို့ကအဝိစားတက်တာကျတော့အလောင်းမဟုတ်တော့ဘူးအဓိကစားရတော့ခုနပြောတဲ့ကျောင်းမကြီးဆော့ဆော့မှုဒုတိယကကျတော့စားရေးတောက်ရေးတတိယကကျတော့ဒီအဲ့တုန်းကပဲအဓိကတော့ကြားမှာပေါ့နော်
ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကလည်းဒီစစ်ပြေးဒုက္ခတွေရဲ့အရေးကိစ္စကိုတက်နိုင်တယ်လို့ကူညီဆောင်ရွက်ပေးနေတယ်လို့သူကပြောပါတယ်။ဒုက္ခတွေအတွက်ချက်ပြုတ်ဖို့ရေနဲ့တောက်သုံးဖို့အတွက်ရေဖူလုံရေးကမနှဲရုံးကန်နေကြရတာပါ။ရေရှည်ဖြစ်လာရင်ဒီထက်မကအခက်တွေနိုင်ပါတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်စစ်ပြေးရှောင်ချက်လက်စုဆောင်နေသူကပြောပါတယ
်။ဒီစားပွားကတည်းကစစ်ပြေးမှဒီလိုဆောင်တိုင်းရှိလို့ရှိဖို့ကလေးများတောက်ရှင်ပိုင်းမှာတော်လေးအားမဲသွားရပေါ့နော်ကလေးကမကပါဘူးကြည့်ရတော့အခုကရေရေချိုးဖို့သူတို့ဒီမရှိတဲ့ချောင်ရရှိတယ်ဘာလို့ဒီသူကရေမရှိဘူးသူကသမင်းရှိဘူးတောက်ဖို့တော့သူတို့မလဲအဲ့လိုလုပ်ရတဲ့အနေထားမျိုးလေကျွန်တော်ကြည့်တော့သူကအရင်ကဆိုအလကားဆိုင်ပြေးပြေးတယ်အလူရှိသေးနောက်အခုရှိရှိတက်လာပြီးနောက်ဖက်လာကြတော့အလကားမရတော့အဲ့လိုနေသားရရှိတယ်ပေါ့နော်
အရင်တော့ကတော့အလူရှင်တွေကရေလာလှူကြပေမဲ့အခုနောက်ပိုင်းမှာတော့ Jet ski တွေ Diesel ski တွေကဈေးနှုန်းတက်လာပြီးတဲ့နောက်မှာအလူရှင်တွေနည်းပါးသွားပြီးတော့ကိုယ့်အစီအစဉ်နဲ့ကိုယ်ပဲဖြည့်ရှင်းနေကြရတယ်လို့စစ်ပြေးဒုက္ခတွေနဲ့အခုညီပေးနေသူတွေကပြောပါတယ်ရှင်